ဟုတ်ကဲ့မြန်မာတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်လက်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ရတဲ့အဓိကအကြောင်းရင်းကိုမြန်မာနိုင်ငံမှာရှိတဲ့ American တယုံပြောခွင့်ရ Ariani Marin ကိုမေးရမှာ
The goal of the meeting was to urge the military to really
ဒီစီဝေးရဲ့ရည်ရွယ်ချက်ကစစ်တပ်အနေနဲ့ဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နေတာတွေကိုတကယ့်ကိုအမြန်ဆုံးရပ်တန့်ပေးရအတွက်အဓိကတိုက်တွန်းဖို့ပါကျမတို့အနေနဲ့ရရဆက်ဆက်ဖြစ်ခဲ့တာတွေတွေ့ရတာကများလွန်းနေပါပြီ
။မြန်မာစစ်တပ်အင်အားသုံးနှိမ်နှင်းတာကြောင့်လူပေါင်း49ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တမ္မကြီးဗိုက်တာကထည့်ပြောခဲ့တဲ့ဒီဆွေးနွေးပွဲတွေအဓိကအရေးပါတဲ့ချက်ကိုမေးရမှာပြောခွင့်ရမန်ရင်းကပဲ
The US policy on the unsustainability
အခုအာဏာသိမ်းမှုကရှေ့ဆက်သွားလို့မရနိုင်ဘူးလို့အမေရိကန်ရဲ့မူဝါဒမှာရှင်းရှင်းလင်းလင်းပြောထားပြီးပါပြီ။ဒီအဓိကအချက်ကိုတမ္မကြီးကလည်းတိချအောင်ပြောခဲ့ပါသေးတယ်ဒီချက်ကတိတဲ့အတိုင်းပဲသမ္မတကြီးဂျိုးဘိုင်ဒန်အနေနဲ့အောက်ခြေအဆင့်ဆင့်ကိုမှားထားပြီးသားလည်းဖြစ်ပါတယ
်ဒီဆွေးနွေးပွဲမှာသမ္မတကြီးဘိုင်ဒန်ကဒီဟာနာသိမ်းမှုကြောင့်ရှေ့ဆက်စီးပွားရေးထိခိုက်တာနဲ့နိုင်ငံတကာအထူးကြံဖြစ်လာမှာကိုလည်းသတိပေးခဲ့ကရှေ့ဆက်မတိုးတော့ပဲနောက်ပြန်လှည့်ဖို့ပြောခဲ့တာကဘာကိုဆိုလိုပါလဲလို့မေးရမှာမန်ရင်းကဆက်ပြီ
း to go back to restore the democratically elected government
ဒါကဒီမိုကရေစီနှိမ့်ချရွေးချယ်ထားတဲ့အစိုးရကိုပြန်ပြီးပေါ်ဆောင်ပေးဖို့ပါအဲ့ဒီတော့ကျမတို့ပြောခဲ့တဲ့အတိုင်းပဲဆန္ဒပြသူတွေကိုအကြမ်းဖက်နေတာတွေကိုရပ်တန့်ဖို့မတရားဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုပြန်ပြီးလွတ်ပေးဖို့အားလုံးအကျုံးဝင်ပါတယ
်။အဲ့ဒီတော့မြန်မာစစ်တပ်ဘက်ကပြန်တုံ့ပြန်ခဲ့တာကိုတပ်ကထိန်းချုပ်ထားတဲ့သတင်းမီဒီယာတွေမှာကြားခဲ့ရပုံကိုဆန္ဒပြပွဲမှာဥဆောင်ပါဝင်နေတဲ့စေတကတို့နှစ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်က
တမန်ကြီးကိုသူတို့ကတော့ဒီဥရိနဲ့ညီလုံးကျော်ရေးအနေဆုံးနဲ့ဆောင်ရွက်နေတယ်လို့တော့သူတို့ပြန်ဖြေတယ်လို့တော့ကြားရပြ
ဒီပေါ်78မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းကိုချင်မီကလည်းဒါကအရင်ထုံးစံအတိုင်းဥပဒေမချိုးဖောက်ဘူးအင်းအားအလွန်ချိုးမသုံးဘူးလို့ပြောတာပါပဲလို့ဆိုပါတယ
်ဒါပေမဲ့ဒီစတင်အာဏာသိမ်းခြင်းတဲ့ဟိုကသူတို့ရေးဆွဲခဲ့တဲ့ထောင်ချေဖွဲ့စည်းမှုအခြေခံဥပဒေပေါ့ဗျာသူချိုးဖောက်ပြီးဖြစ်တဲ့အတွက်သူတို့အခုပြောနေတာလေအကုန်လုံးလေဥနဲ့မညီဘူ
းအဲ့ဒီတော့အခုလိုစစ်တပ်ဘက်ကပြန်ဖြည့်ရှင်းလာတာကိုဘလို့တုံ့ပြန်ခြင်းပါလဲလို့မေးရမှာလက်ရှိ generation C အဖွဲ့ဝင်ဖြစ်တဲ့ကိုဥက္ကာမြတ်က
ဒါလိန်နေတာပဲလေဗျကျွန်တော်တို့ကဒီမြေပြင်မှာဆိုရင်ဒါလူတွေတည်တယ်ဆိုတဲ့ record တွေပြီးရင်တက်တည်တွေလည်းရှိနေတယ်ပြီးတော့သူတို့ကိုယ်တိုင်ဟိုအင်းကအလုံးရင်းနဲ့စနပြအုပ်စုတွေဖြုတ်ခွဲနေတာလည်းတွေ့တယ်လေပြီးတော့ဟိုရာဘာကြီးတွေအပြင်ပေါ်တော့ဒီ life ရိုးရိုးကြီးစံအစစ်တင်နေမှာပြည့်နေလဲဆိုတာဒါကသက်တည်တွေလည်းရှိနေပြီရော
ကိုဂျင်မီကလည်းပြည်သူကိုရောနိုင်ငံတကာကိုပါလိမ်ဖို့ခတ်သွားပြီလို့ဆိုပါတယ
်ပြည်သူပျောက်ချင်းစီတယောက်ချင်းစီလက်ထက်မှာမိုဘိုင်းဖုန်းတွေရှိတယ်အထောက်ထားကြီးရောဗီဒီယိုမှတ်တမ်းကြီးရောပါရောဒီစနိုက်ပါတွေကိုအသုံးပြုပြီးတော့နော်လူတွေခေါင်းတွေကိုတက်ချိန်ပြီးတော့ငုံပစ်တဲ့မှတ်တမ်းကြီးရှိတယ
်ဒီနေရာမှာရှိမှာဆက်ပြီးအရေးကြီးတာကတော့နောက်ဆုံးနဲ့ဆေးချောင်းသားလေးဖြစ်တဲ့ကိုဥက္ကာမြတ်က
ဒီလိုမျိုးအကျန်းဖက်ဖြိုခွေးနေမှာဆက်ရှိနေမှာဖြစ်တဲ့အတွက်ဟိုစိုးရိမ်နေကြရပေါ့နော်ဒီဘောမှာနိုင်ငံတကာကဖီးအားတွေပို့ပြီးတော့ပေးဖို့အတွက်ပဲကျွန်တော်တို့ဆန္ဒပြပြည်သူတွေကမျှော်လင့်နေဗျ
။ဒါအပြင်အဓိကဖိနှိပ်မှုတွေလုပ်နေတဲ့တပ်မတော်အဖွဲ့ရောကိုဂျင်မီက
တပ်မတော်နဲ့တော့တင်းကျုံပြောနေရလို့ဆိုတာကျွန်တော်တို့ရှင်းတာလေ။အမှန်တကယ်လို့ရှင်တော့တပ်မတော်ကဝဲကြီးဦးစီးကျိုးလို့ပြောတဲ့ဗိုလ်ချုပ်ကြီးမင်းအောင်လည်းပုဂ္ဂိုလ်အကျိုးစီးပွားကိုအခြေခံပြီးတော့တက်မလို့တကူလုံးကိုဆွဲပြီးသုံးရတဲ့ကိစ္စအဲ့ဒါတော့တော်စစ်ပေါ်မှာ
တကယ်တော့မြန်မာနိုင်ငံရဲ့အခုလိုအသေးပြောက်များစေတဲ့ပြင်းပြင်းထန်ထန်ပြစ်ခတ်ဖြိုခွင်းမှုတွေပေါ်နိုင်ငံတကာခေါင်းဆောင်တွေဘက်မှလည်းစိုးရိမ်မှုတွေပိုတိုးထုတ်ပြန်လာပါတယ်ခင်ဗျ